ပြည့်တော်ဒီဗုဒ္ဓအဟောရီမှာပါတဲ့ဒီနတ်ပြည်မြမာပြည်ငရဲပြည်ငကားပြည်တို့ဟာဗမာရှိပါတယ်လေဗျာဒီပြည့်တော်အနည်းဆက်ဆုံးဘလို့ပုံဖော်လို့ရနိုင်ပါလဲရှင
်ပြည်လို့ဆိုတဲ့အတိတ်ဘက်ကိုအရင်ကြည့်ရအောင်မြမာပြည်လို့ဆိုတာမြမာလူမျိုးတွေအများစုနေတာဒီပြည်လူမျိုးတွေလည်းရှိတာပဲเนาะမြမာလူမျိုးတွေအများစုနေတဲ့နေရာကိုမြမာပြည်လို့ခေါ်တယ်လို့ပဲဆင်းရဲဒုက္ခနဲ့ဘဝအကုသိုလ်ကံတွေကြောင့်ဆင်းရဲဒုက္ခအတိပြည့်တဲ့ဒီရပ်ဝန်းတစ်ခုမှာဒုက္ခခံစားနေရတဲ့သတ္တဝါတွေနေတဲ့နေရာကိုငရဲပြည့်လို့ခေါ်မှာမှန်ပါဗျာနော်မှန်ပါဗျာဘယ်နေရာမှာရှိသလဲဆိုတော့မြတ်စွာဘုရားဘယ်မှာရှိတယ်လို့တိုက်ရိုက်ပြောထားတာတော့မရှိဘူးဖုံးဖုံးအတွေ့နဲ့ပြောရမယ်ဆိုလို့ရှိရင်အမြဲတမ်းမီးလောင်နေတဲ့အတွင်းထဲမှာပူလောင်နေတဲ့ဒီမီးတောင်နေဆိုရှိတယ
်။မှ
န်ပါဗျ။အဲ့ဒီမီးတောင်နေထဲမှာတက်ရှိတော်ဟာအနေနဲ့ဖြစ်နေတဲ့ကောင်းနေဟာအများအားပူလောင်နေမှာပဲ
။
မှန်ပါဗျ။နေယူသီးထဲမှာမွေးတဲ့ပိုးလိုပဲပေါ့နော
်
။မှန်ပါဗျ။အဲ့လိုမျိုးတော့မရှိနိုင်ဘူးလားရှိတယ်။အခုရေဘူးတွင်နေပါလေဆိုတာစာပေကျမ်းကအရာပြောမယ်ဆိုရင်တပောဓာမြင့်ဆိုတာအိန္ဒိယမှာရှိတယ
်။မှ
န်ပါဗျ။အဲ့တပောဓာမြင့်ဟာတပောဓာဆိုတာတပဆိုတာပူတဲ့ဥဒါကရေ။မှန
်
ပါဗျ။ရေဘူးစမ်းစီစင်းတဲ့မြင့
်။မှန်ပါဗျ။
အဲ့ဒီမြေကဘာကြောင့်ရေပူဖြစ်ရတယ်လဲလို့ဆိုရင်လောဟကုန်ပြီလို့ခေါ်တဲ့ငရဲအိုးကြီးနှစ်ခုကြာဖြတ်စီလာတယ်ဆိုတော့စဉ်းစားကြည့်ရတာကမီးတောင်ကြီးနှစ်ခုကြာကနေဖြတ်စီလာတော့ဟိုဘက်ကလည်းမီးတွေလောင်နေတယ်ဒီဘက်ကလည်းမီးတွေလောင်အဲ့ကြားထဲကဖြတ်စီလာလို့ဒီရေပူသွားတာဆိုတော့အဲ့တော့တချို့စာကျမ်းလေးတွေအနေနဲ့ပြောရမယ်ဆိုရင်တော့မြေကြီးအောင်မှာငရဲပြည်ဆိုတာရှိနိုင်တယ်ပေါ့နော
်
ရှိနိုင်တယ်လို့ပြောအစင်းဒုက္ခရောက်တဲ့ပုံကူတွေတရားတွေပေါ့ဒုက္ခခံရတဲ့တရားတွေအေးမြတ်မြတ်မနေရဘဲနဲ့အများတန်းဒီဆဲဒုက္ခခံနေရတဲ့တရားတွေနေတဲ့ဣရိယာကြီးတစ်ခုကိုငရဲပြည့်ကိုပြောပါမှန
်
ပါအဲ့ဒီငရဲပြည့်ကိုမြတ်စွာဘုရားပုံဖော်ပြီးတော့ဟောထားရှိတယ်မှန်ပါဗျာမြင်ရတာလဲ၆ဆရာလန်းဆရာကြားရတဲ့အတန်ကလဲ၆ဆရာလန်းဆရာအနတ်ကြီးကလဲမခံနိုင်တော့အောင်ဆိုတဲ့အနတ်
မှန်ပါဗျ
ာလက်ရာကအရသာကလည်းပဲလုံးဝခံရခက်တဲ့အရသာခန္ဓာကိုယ်လာထိတာလည်းပဲလုံးဝအထိတွေ့မကောင်းတဲ့ဟာစိတ်ထဲမှာကူးလိုက်ရရင်လည်းအကောင်းတစ်ခုတစ်ခုမှမရှိတဲ့မျက်စိနန္းနာလက်ရာကာယလို့ဆိုတဲ့လူရဲ့ခန္ဓာကိုယ်မှာဆက်သွဲတဲ့အရာတွေဟာအာလုံးဟာ၆ဆရာလန်းဆရာဟိုစိတ်ပချမ်းသာကြရည်ကြီးနဲ့ကျုံတွေးနေရတဲ့တရားဝါတွေကိုငရဲနေရခံရတဲ့တရားဝါလို့ခေါ်တယ်မှန်ပ
ါ
အဲ့ဒီငရဲသားတရားတွေနေထိုင်ရာဧရိယာကြီးတခုမင်းပြည်လို့ပြောတာမှန်ပ
ါဗျာ
။နတ်ပြည်ဆိုတာကတော့လူတွေနေတဲ့နေရာအပါဝင်လို့ပြောမယ်။ဘာလို့ဆိုဘုံမဆိုးနတ်ဆာရှိတယ
်။မ
ှန်ပါဗျာ။တပည့်ဆရာတွေမှာဘုံမနန်ဒေဝနန်သတ္တန်သုတ်တော်ဟာမှန်ပါဗျာ။သတ္တုမဟာရာဇိကဒေဝလို့ဆိုပြီးတော့မှန်ပါဗျာ။လူပြည်မှာလူတွေနဲ့လက်ပေါင်းတည်းနေတဲ့အော်အိမ်ဆောင်နဲ့တို့ကျောင်းဆောင်နဲ့တို့ရှုကစိုးတို့ဘုံမစိုးတို့ဆိုရှေ့လေမှန်ပ
ါဗျာ
အဲ့ဒါအဲ့ဒီသူတို့ရဲ့နေထိုင်တဲ့ area ဟာဟိုအထက်လွတ်လပ်တဲ့အကာသအထီအောင်သူတို့ခြံသာဒုက္ခနဲ့ပြည့်စုံတဲ့တရဝါးရီနေထိုင်တဲ့နေရာကိုနတ်ပြည်လို့ခေါ်တာပဲ
မှန်ပါဗျာ
ပြမာဆိုတာကသူကမြင့်မြတ်တဲ့စိတ်နဲ့အမြဲတမ်းနေကြတယ်မေတ္တာကရုဏာမုရိတာဥပေက္ခာဆိုတဲ့ပြမစိုးတရားနဲ့အမြဲတမ်းနေတယ်။သို့တော့ပြမပြည့်ကိုရောက်တာဒါနနဲ့သီလနဲ့တည်းမရောက်ဘူ
း
။တမထချင်းစဉ်တစ်ခုပေါပေါရောအောင်မြောင်ကျင့်နိုင်မှပြမပြည့်ကိုရောက်တာဖြစ်တယ
်။
အဲ့ဒါလေချင်းစဉ်ရင်တူတဲ့ပုဂ္ဂိုလ်တွေဟာဆံလို့ခေါ်ရတာပေါ့နော
်
။တမထချင်းစဉ်ကျင့်လို့အဲ့ဒီအကြောင်းတရားတွေတူညီပြီးတော့ရောက်ရှိသွားတဲ့ပုဂ္ဂိုလ်ရဲ့နေထိုင်ရာဧရိယာတစ်ခုကိုပြမပြည့်လို့ပဲပြောရမှာပေါ့မှန်ပါဗျာနော်ငကားပြည့်ဆိုတာကတော့စာရဲပေတဲ့မှာတော့သူကပင်လယ်အောက်မှာအဓိကအများကြီးရှိတယ်ပေါ့နော
်
မြစ်မို့တောင်အောက်မှာလည်းရှိတယ်လို့ဆိုတယ်အဲ့တော့ငကားလို့ဆိုတာပမာပြည့်ကငကားဆိုတာတော့ပကြီးဆရာကြီးရဲ့ကောင်းမှုနဲ့အချွန်တက်ပါမငကားလို့ထင်တယ
်
အိန္ဒိယနိုင်ငံမှာဆိုလို့ရှိရင်ဒီကော့ဘရာဆက်ပွေဟောက်ကြီးတွေကိုနိမှန်ပါဗျာ နာဂါလို့ခေါ်တာမှန်ပါဗျ
ာ
အဲ့ဒီနာဂါကနေနဂါလို့ပြောလာကြတာမှန
်ပါဗျာ
အိန္ဒိယနိုင်ငံမှာနာဂါဆိုတာအဲ့ဒီပပြင်းထောင်တဲ့မွေဟောက်ကြီးတွေကိုအဓိကထားပြီးတော့ခေါ်တယ်ဘုမာယူဆနဲ့နဂါဆိုတာဒီကနေ့လူတွေကမတွေးကြတော့သူကမွေဟောက်ကိုမွေဟောက်တို့မပွေးဘူးပေါ့နော်မှန်ပ
ါဗျာ
အဲ့ဒီအကောင်လေးကိုနာဂါလို့ခေါ်တာ
အဲ
့အဲ့ဒီအကောင်တွေကမြေကြီးအောင်မှလည်းရှိတယ်အကောင်ကြီးကြီးတွေကြတော့ပင်လယ်အောင်မှလည်းရှိတယ်မှန်ပ
ါဗျာ
အဲ့တော့သူတို့အများဆုံးနေတဲ့ဧရိယာကိုနဂါပြည်လို့ခေါ်တာနော
်
ဒါကတော့တရဝါးတွေရှိတဲ့နေရာတစ်ခုအများဆုံးရှိတဲ့နေရာတွေကိုရည်ညွှန်းပြီးခေါ်တာပါမှန်ပါဗျာ